COVID-19 ကြောင့်သေဆုံးသူအရေအတွက်တသောင်းလောက်ရှိလာနေတဲ့အီတလီနိုင်ငံမှာအလောင်းတွေကိုမီးရှို့တကြိုနိုင်ရေးကြီးမားတဲ့အခက်အခဲတွေကိုရင်ဆိုင်နေရတယ်လို့အစိုးဆုံးမြောက်ပိုင်းဒေသမှာနေထိုင်နေတဲ့မြန်မာနယ်ပွားကိုထွန်းမြတ်စင်က VOE ကိုပြောပါတယ်။ကမ္ဘာကံ့ရောဂါကြီးကိုဆွဆွရွရွရင်ဆိုင်နေရတဲ့အီတလီပြည်သူတွေကိုအတက်နိုင်ဆုံးဝိုင်းဝန်းစောက်ရှောက်ပေးဖို့ပုပ်ရဟန်းမင်းကြီးကလည်းတိုက်တွန်းထားတယ်လို့ဗာတီကန်တန်းတော်မှာသာသနာပြုနေတဲ့မြန်မာနိုင်ငံသူတီလာရှင်တအုပ်ကလည်းပြောပါတယ်။ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ဆက်မှာပါရှင်။အီတလီနိုင်ငံမှာ COVID-19 ရောဂါကူးစက်မှုဗဟိုအချက်အချာဖြစ်ခဲ့တဲ့မြောက်ပိုင်းလွန်ဘာဒီယာဒေသမှာအလောင်းတွေများပြားလွန်းတဲ့အတွက်အခြားဒေသတွေကိုပါပို့ပြီးမီးရှို့တကြိုနေရတယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့လွန်ဘာဒီယာပြည်နယ်ကဘာဂါမိုမြို့မှာနေထိုင်တဲ့ကိုထွန်းမြတ်စင်ကိုမေးကြည့်တော့
ဒီလိုပြကျွန်တော်တို့ဘယ်ကမြို့မှာရှိတဲ့မီးသိမ်းကြိုတဲ့နေရာပေါ့နော်။ရေအတွက်ဘယ်နှခုရှိလဲတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်တကယ်ကြီးမေးကြည့်တဲ့အခါကျတော့ကျွန်တော်မီးသိမ်းကြိုတဲ့နေရာကနေပြီးတော့အားလုံးပေါင်းတစ်မြို့လုံးမှာရှိရဲ့ဟိုတကြွေးဆက်တွေအားလုံးကတနေကုန်ပေါ့နော်တလောင်းမီတလောင်းတကြိုမယ်ဆိုလို့ရှိရင်အလောင်း120ပဲကျိုးတကြိုနိုင်တယ်လို့ပြောပါတယ်။အဲ့ထက်ကြော်လာတဲ့ခါကျတော့သူတို့တွေကတကြိုးအချိန်မမီတော့ပါဘူး။အဲ့တော့တကြိုးအလောင်းတွေကဟိုစောင့်နေရတော့ပုံသွားပါပေါ့နော်။အဲ့ခါကျတော့သူတို့စစ်တပ်ကိုအကူအညီတောင်းနေစစ်တပ်ကိုအကူအညီတောင်းပြီးစစ်တပ်ကနေပြီးတော့သူတို့ဟိုအကာအကွယ်ဝတ်ဆောင်ပြီးနေပေါ့နော်။သူတို့စစ်ကားတွေနဲ့နီးစပ်ရာမြို့တွေမှာရှိတဲ့တကြိုးဆက်တွေကိုပို့တယ်ပို့ပြီးရခါကြတော့အဲ့လိုမျိုးတကြိုတယ်တကြိုပြီးရခါကြတော့သူတို့ရဲ့ထုံထဲစင်လာရတချို့ရဟိုမတည်ခင်မှာသူတို့ကျန်းစာဖတ်တာတို့အဲမိသားစုကလည်းတည်ခင်နေ့မှာဟာမိသားစုကလည်းတွေ့ကျင်တယ်ဒါပေမဲ့အဲ့ဒါတွေကကျန်းမာရေးရဲ့ဒီစည်းကမ်းတွေရတွေ့ခွင့်မရဘူးအဲကျန်းစာကိုတော့သူတို့ရဖတ်ပေးတယ်လို့ပြောပါတယ်ဒါပေမဲ့မိသားစုကမတွေ့ရပါဘူးအဲရိုးပြတွေကိုလည်းသူတို့ဆင်းနေကြယူပေးပါတယ်အဲ့ဒါတွေအကုန်လုံးကတော့နောက်မှာပဲဟိုမိသားစုဟိုလူနာရှင်ရဲ့တက်သေးကိုပြန်သူတို့ပြန်ပို့ပေးနိုင်မှာအခုချိန်မှာတော့အဲသူတို့တာဝန်ပြုဖုန်ကြီးတွေအားပဲတာဝန်ယူပြီးတော့အရိုးပြတွေကိုထိန်းသိမ်းထားပါတယ်။အဲ
့တော့ဒီအီတလီနိုင်ငံမှာတည်ဆုံးမှုနှုန်းအရန်ဒီညားသွားတဲ့အကြောင်းရင်းကဘာကြောင့်လဲရှင
်။သူတို့ကဒီလိုဖြစ်တာဗျပထမဆုံးစဖြစ်တဲ့အချိန်အနေစပြီးတော့သူတို့ history ရပြောရမယ်ဆိုလို့ရှိရင်တော့အဲတက်ကြီးရွယ်ဟိုတွေအဖြစ်များပါတယ်။အဖြစ်များတဲ့အချိန်မှာကျွန်တော်တို့ကရင်ဖတ်ရတော့ကအဲကျွန်တော်တို့အတီးကသူတို့ဟောပေါ့နော်အရေးပေါ်သူနာ ICU လို့ပုံစံမျိုးနဲ့ဒီ case ကိုပဲတီးသန့်ကင်နဲ့ပေးနိုင်တဲ့ patient အရေအတွက်က9000နဲ့9ခုပဲရှိရလို့သိရတယ်။အဲ့ချိန်မှာကူးဆက်ခံရတဲ့လူနဲ့တန်တရားလူနာကတောင်းကျော်နေပြီ။အဲ့တော့နောက်ဆုံးဆရာဝန်တွေကအဲဆုံးဖြတ်တယ်။သူတို့ကတိုက်ပွဲတစ်ခုလိုပဲစစ်မှုပြင်လူတစ်ခုပဲတတ်မှတ်ပြီးတော့ဘယ်သူ့ကိုတော့ကယ်ရင်ပြန်ပြီးတော့ပြန်ခေါ်လာနိုင်မလဲ။ဘယ်သူ့ကိုတော့ကဲကြိုးစားပေးမယ်လေလက်လွတ်အောင်ပါလေဆိုတာအဲ့လိုမျိုးဆုံးဖြတ်တဲ့အချိန်မှာအီတလီကသတင်းစိုးတစ်ခုထွက်သွားပါတယ်။အသက်80ကျော်အချက်ကိုသူတို့တွေလက်လွတ်လိုက်ကြတယ်လို့ပြောတယ်။ဘာကြောင့်လဲဆိုတော့သူတို့တွေကခန္ဓာကိုယ်ရဲ့ကြံ့ခိုင်မှုအားရန်နေပြီ။နောက်တစ်ခါယောဂအခမ်းအနားရှိတဲ့လူတော်တော်များများရှိပါတယ်။အဲ့လိုမျိုးရွေးချယ်တဲ့အချိန်မှာတေးပြောင်နှောင်းကအရန်တက်သွားပါတယ်။နောက်ပိုင်းမှာကျတော့လူငယ်တွေပါမှာသူတို့ကတွေ့ရတဲ့အခါကျတော့အဲ့ဒါကိုတော့အဖြေကျွန်တော်တို့တိကျမသိရပါဘူးအဲ့ဒါကြောင့်မို့လို့အတီးပြောင်းတော့ရန်တက်တဲ့အချိန်တွေကအတက်ကြီးရဲ့လူတွေသူတို့လက်လွတ်လိုက်တဲ့လူတွေတစားစားစိုးရင်းနဲ့တီးပြောင်းတော့ရန်တက်သွားတယ်ဆိုကျွန်တော်ကအဲ့လိုမျိုးယူဆပါတယ
်ဗာတီကန်တန်းတော်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတချို့ရှိလာနေတဲ့အတွက်အခြေအနေတွေကိုစိုးရိမ်နေရတယ်လို့လည်းစိတ်ကြိုးဆက်ဖျားကြောင်းကမြန်မာနိုင်ငံသူတီလာရှင်မာဂရီတာက VOE ကိုပြောပါတယ်
ဗာတီကန်မှာကျမတို့အစိတ်ပူရတာပေါ့လေဗာတီကန်မြို့တော်ထဲမှာ positive ကအုပ်တွေ့တယ်ဆိုတော့ဒါပေမဲ့ယဟန်မင်းကြီးကတော့ negative ဖြစ်တယ်ဆိုတော့ဟိုစိတ်သက်သာရတော့ရတယ်ဗာတီကန်ကနေပေါ့နော် Caritas Center ပေါ့ Caritas ဆိုတာပြည်နာကြီးသူများကိုကူညီတဲ့ရုံးတော့အဲ့ကူညီတဲ့အဲ့ရုံးတော်မှာလူအများကြီးကဖုန်းဆက်ပြီးတော့အကြောင်းအကျသူတို့ဘယ်လောက်ဒုက္ခရောက်ရသလဲစားစရာမရှိတော့ဘူးပတ်စံမရှိတော့ဘူးသားသမီးတွေကျွေးဆက်မရှိတော့ဘူးစသည်ဖြင့်ပေါ့ဟိုသူများတွေရငိုကြွေးတန်နေကြတော့ယဟန်မင်းကြီးရလည်းဒီအကြောင်းနေတည်တယ်အဲ့တော့သူရဟိုဟာဩဝါရမှာမိစာဟောတဲ့ဩဝါရမှာ အစိုးရလူကြီးတွေကိုသူကပန်ချထားတယ်ပေါ့နော်ဒီဟာတွေကိုလည်းကြည့်လို့ရမယ်
လွန်ခဲ့တဲ့24နာရီအတွင်းအီတလီမှာတေဆုံးသူပေါင်း112ဦးရှိခဲ့တဲ့အတွက်စုစုပေါင်းတေဆုံးသူအရေအတွက်ဟာ1000ကျော်ရှိသွားပါပြီဒါပေမဲ့လို့ကူးစက်တဲ့နှုံကျဆင်းခဲ့ပြီးလက်ရှိကူးစက်ခံရသူပေါင်းတသိန်းမှာနောက်ထပ်ကူးစက်ခံရတဲ့အရေအတွက်4000ကျော်ပဲရှိခဲ့တယ်လို့အီတလီနိုင်ငံကသတင်းထုတ်ပြန်ထားပါတယ်ရှင်